မြန်မာနိုင်ငံတွင်လက်ချံနိုင်ငံရဲ့အကျဉ်းသားတွေကိုပြန်လွှတ်ဖို့လွဉ်ငင်းခွင့်အမိန့်ထုတ်ပြန်တာကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့အခွင့်အရေးအထူးကိုယ်စားလှယ်ကကြိုးဆိုပါတယ်။ဒါပေမဲ့လည်းနိုင်ငံရဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထောင်ချနေတဲ့တီဇဲဥပဒေတွေကိုစီးစစ်ပယ်ဖျက်ပေးဖို့လည်းအရေးကြီးတယ်လို့ပြောခဲ့ပါတယ်။ကိုသားညွန့်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
တိုင်းပြည်ငြိမ်းချမ်းရေးနဲ့မြို့သားစည်းလုံးညီညွတ်ရေးကိုရှေ့ရှုပြီးတော့နိုင်ငံတော်တည်ဆောက်ရေးလုပ်ငန်းတွေကိုတစ်ဖက်တစ်လမ်းကနေပြီးတော့လှုပ်ပြီးနိုင်တဲ့နိုင်ငံသားတွေဖြစ်ပြုပြင်ပြောင်းလဲစေဖို့ဆိုပြီးဒီလှုပ်ပေးမယ်ဆိုတဲ့အကျဉ်းသားတွေထဲမှာဘလို့ပုံမှန်မျိုးတွေအကျုံးဝင်နေဆိုတာကိုဖော်ပြထားပြီးမဲ့ဘယ်နှဦးလွတ်မြောက်မယ်ဆိုတာကိုတော့ဒီအတိအကျသမရရဲ့ထုတ်ပြန်ချက်မှာမတွေ့ရပါဘူးအကျုံးဝင်တဲ့ပြစ်မှု9မျိုးကိုဖော်ပြထားရမှာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးအပြစ်ပေးလိမ့်ရှိတဲ့ပုံမှန်မျိုးတွေဖြစ်တာတွေ့ရပါတယ်ဒီပုံမှန်တွေနဲ့ဖမ်းဆီးထောင်ချခံရသူတွေပြင်ဒီပုံမှန်တွေနဲ့ဆွဲချက်တင်ခံထားရသူတွေနဲ့ဒီပုံမှန်နဲ့စုံစမ်းစစ်ဆေးစစ်အမှုတွေ3မျိုးလုံးအကျုံးဝင်တယ်လို့ဆိုထားတာမို့လို့ပုံမှန်18ဒီညီညံ့စွာစူဝေးခွင်နဲ့ညီညံ့စွာစီတန်းလှည့်လည်ခွင်ဆိုင်ရာနီးဥပဒေတွေနဲ့တရားရုံးစစ်ဆေးခံရတဲ့200ကျော်လဲဒီမှာအကျုံးဝင်သွားတယ်လို့ယူဆပါရတယ်။အခုလို့ဒီသမရရဲ့ထုတ်ပြန်ချက်ကိုဝမ်းမြောက်ကြိုဆိုတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာထူးကိုယ်စားလှယ် Thomas Ohikintana က view ကိုပြောပါရတယ
်။ Let me welcome the decision of the president. We all remember that the president promised.
သမရရဲ့ဒီဆုံးဖြတ်ချက်ကိုကြိုဆိုပြရစီ2014ခုနှစ်ထဲမှာနိုင်ငံရေးကျင်းသားဆိုတာမရှိစေရတော့ဘူးဆိုပြီးသမရဦးသိန်းစိန်ဂရီပေးပြောခဲ့တာကိုအမှတ်ရကြမှာပါဒီဂရီအတိုင်းပဲအခုဆုံးဖြတ်ချက်ချလိုက်တယ်လို့ယူဆပါတယ်ဒါကြောင့်သမရအနေနဲ့ဂရီအတိုင်းအခုနိုင်ငံရေးကျင်းသားတွေကိုလွတ်မယ်ဆိုတာဝမ်းမြောက်မိတယ်လို့ဒီဆုံးဖြတ်ချက်ကိုလည်းကြိုဆိုရမှာပါ
မြန်မာနိုင်ငံထဲမှာဒီလက်ချက်နိုင်ငံရေးကျင်းသားတွေကိုပြန်လွတ်လာဖို့အတွက်သမရဦးသိန်းစိန်အနေနဲ့သူ့ရဲ့ဂရီကူရဲ့အတိုင်းပဲ2013ခုနှစ်အကုန်မှာနိုင်ငံရေးကျင်းသားအလုံးကိုလွတ်ပေးဖို့ဒီ New York အခြေစိုက်တဲ့ Human Rights Watch လူ့ခွင့်ရေးစောင့်ကြည့်မှုအဖွဲ့နဲ့ Amnesty International ဒီစတဲ့လူ့ခွင့်ရေးဖွဲ့တွေကမြန်မာအစိုးရသမ္မတဦးသိန်းစိန်ကိုမကြာသေးခင်ကပဲ 3B တိုက်တွန်းတာတွေလုပ်ခဲ့ပါတယ်။ Amnesty International လူ့ခွင့်ရေးဖွဲ့ကပြောရစီခွင့်ရှိတဲ့တီကူမာကလည်းနိုင်ငံရေးကျင်းသားတွေအခုလွတ်မြောက်လာမယ့်အခြေအနေကိုကြိုဆိုပြီးတော့လွတ်မြောက်လာမှုဟာချွင်းချက်မရှိဖြစ်တဲ့လို့ထောက်ပြပါတယ
်။ Amnesty International is pleased to hear the announcement that all prisoners of conscience in Myanmar will be released.
Amnesty International အနေနဲ့မြန်မာအစိုးရကယုံကြည်ချက်ကြောင့်ကြေညာနေသူအလုံးကိုပြန်လွှတ်ပေးမယ်လို့ကြေညာခဲ့တဲ့အတွက်ဝမ်းသာပါတယ်။မြန်မာအစိုးရအနေနဲ့နှစ်ရှင်နိုင်ငံရေးကျင်းသားတွေကိုသာမကမကြာသေးခင်တုန်းကယုံကြည်ချက်ကြောင့်ကြေညာခံခဲ့ကြရတဲ့ကချင်နဲ့ရိုဟင်ဂျာတွေအပြင်တပ်ထုတွေနဲ့ပတ်သက်လို့အပြင်တခြားအကြောင်းအရာတွေကြောင့်ငြိမ်းချမ်းစွာဆန္ဒပြခဲ့ကြသူတွေကိုလည်းလွှတ်ပေးတင်ပါတယ်။နှစ်သက်ကိုအခုလိုခြေလှမ်းတင်တဲ့စတင်လိုက်တာဟာကြိုဆိုစရာကောင်းပါတယ်။နိုင်ငံရေးကျင်းသားအလုံးကိုလွှတ်ပေးမယ်ဆိုတဲ့ကတိကိုတီးပါစေလို့ဆုတောင်းပါတယ်။စောင့်ကြည့်ရမှာပါ။တကယ်လို့သာနိုင်ငံရေးကျင်းသားအလုံးကိုလွှတ်ပေးခဲ့တယ်ဆိုရင်တော့ဒါဟာသမိုင်းဝင်နဲ့ဖြစ်ရပါပဲ။အခုလိုလွှတ်ပေးရမှာလဲချွင်းချက်မရှိလွှတ်ပေးသင့်ပါတယ်
။မစ္စတာကင်နနာကတော့အခုလိုမျိုးဒီနိုင်ငံရေးမှုနဲ့ဖမ်းဆီးထောင်ချခံထားသူတွေ၊နောက်တရားရုံးတင်စစ်ဆေးခံသူတွေလွတ်လာတာအပြင်အရေးကြီးတဲ့ချက်ကတော့နိုင်ငံရေးလှုပ်ရှားသူတွေကိုအရေးယူနေတဲ့ဒီဥပဒေပုံမှန်မျိုးတွေကိုပြန်လည်ဆန်းစစ်ပြီးတော့ပယ်ဖျက်သင့်တယ်လို့ပြောပါတယ်။အရင်တော့ကလည်းသူ့ရဲ့အကြံပြုချက်တွေထဲမှာဒီဥပဒေတွေပုံမှန်တွေကိုအာဏာမဏိဘက်ကပြန်လည်ဆန်းစစ်ဖို့ဆိုတဲ့အချက်ပါပြီးသားပ
ါ We've seen in these very very few years of Myanmar under civilian law that there were people who were arrested
အခုနှစ်တွေအတွင်းအရက်ဖက်အုပ်ချုပ်မှုအောက်မှာပဲဒီစဲဥပဒေတွေအရဖမ်းဆီးထိန်းသိမ်းခံရတဲ့တရားစွဲခံရတဲ့တက်ကြွလှုပ်ရှားသူတွေရှိပါတယ်သူတို့လည်းအခုလွတ်လာမယ်ဆိုတော့ဝမ်းမြောက်မိပါတယ်။နောက်ထပ်အရေးကြီးတဲ့ချက်ကတော့အခုလိုတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးအရေးယူဖိနှိပ်တဲ့ဥပဒေမျိုးတွေကိုလွတ်တော်ကနေပယ်ဖျက်ပေးဖို့ဖြစ်ပါတယ်။ဒီဥပဒေတွေကအခုထိအသက်ဝင်နေတုန်းဖြစ်ပါတယ
်။သမရရဲ့ကြီးညာချက်ထဲမှာတော့ဒီပုံမှန်တွေနဲ့အရေးယူခံထားသူတွေတရားစွဲဆိုခံထားသူတွေကိုလွတ်ပေးဖို့ဒဇမလ31ရက်နေ့အထိပဲကျုံးဝင်ပြီးတော့အဲ့ဒီနောက်ပိုင်းအဲ့ဒီပုံမှန်တွေနဲ့ဆွဲဆိုဖမ်းဆီးခံသူတွေအတွက်အကျုံးဝင်မှုဆိုတာမလို့ဒီပုံမှန်တွေဟာဆက်ပြီးရှိနေတယ်လို့နိုင်ငံရေးတကြွလှုပ်ရှားသူတွေကိုဆက်ပြီးတော့လည်းချင်းချောက်နေတဲ့ဥပဒေတွေဖြစ်နေအောင်ပါ။အခုသမရရဲ့ကြီးညာချက်အတိုင်းဆိုရင်တော့အခုနှစ်တွေအတွင်းမှာဖမ်းဆီးခံထားတဲ့နိုင်ငံရေးတကြွလှုပ်ရှားသူတွေလည်းလွတ်မြောက်မဲ့အထည်ပါသလိုပုံမှန်122နဲ့ဆွဲဆိုခံခဲ့ရတဲ့စစ်ထောက်လိုင်းအရာရှိအချို့လည်းလွတ်မြောက်လာခြင်းရှိနေပါတယ်။ဒါပေမဲ့လည်းအခြားအရာစုရဲ့ပုံမှန်တွေနဲ့လည်းဆွဲဆိုထားတာရှိတော့တေချာပေါက်လွတ်မယ်လို့တော့ယူဆလို့မရသေးပါဘူး။နိုင်ငံရေးကျင်းသားတွေကိုစစ်စစ်ပြီးတော့လွတ်ပေးနိုင်ဖို့အတွက်သမရကဖွဲ့ပြီးထားတဲ့လက်ကျန်နိုင်ငံရေးကျင်းသားစီစီကော်မတီရဲ့စဉ်းစားအရာဆိုရင်တော့လက်ရှိအဖြစ်ဒီထောင်ချခံထားရတဲ့နိုင်ငံကျင်းသားဖြစ်38ဦးကိုသူတို့စီစစ်နေပြီးတော့အမှုရင်ဆိုင်နေရသူတက်ကြွလှုပ်ရှားသူတွေကတော့200ကျော်ရှိတယ်လို့သိရပါပါခင်ဗျာ